ဒီလိုက်ခொနှစ်ရဲ့ရေးခင်ဟာတကယ်တော့ရန်ကုန်တက္ကသိုလ်ပရဝုန်တွင်ကအဖြစ်ပြက်ကလေးတစ်ခုသာဖြစ်ပါတယ်။ဒါပေမဲ့ကိုယ်တိုင်ကြုံတွေ့ခဲ့ရသူတွေမျက်မြင်သက်သေတွေပြောပြတာကတော့ယာနဲ့ချီတဲ့ចောင်းသားတွေသွေးမြေကျခဲ့ရတယ်ဆိုတာပါ။ဒါအပြင်ဇူလိုင်လ10ရက်နေ့မှာចောင်းသားတမကအစာဦးကြီးကိုအာနာပိုင်တွေကဒိုင်းနမိုက်နဲ့ဖြူခွဲဖျက်ဆီးလိုက်ပါတယ်။အဲ့ဒီအချိန်ကចောင်းသားဖြစ်ခဲ့တဲ့ပြည်တော်စုမြန်မာနိုင်ငံအဝေးရောက်ညွန်ပေါင်းအစိုးရအဖွဲ့ဝန်ကြီးချုပ်ဟောင်းဒေါက်တာစိန်ဝင်းကအခုလိုပြောပြပါတယ်
။ကျွန်တော်ကဒီစကောလာចောင်းရိတ်ចောင်းသားမဟုတ်ဘူး။အဲ့တော့အဲ့ဒီနေ့ကစနေနေ့ခင်ဗျာ။အဲ့ဒီအချိန်မှာကျွန်တော်ညနေပိုင်းကြီးမှာခင်ဗျာ။အဲ့ညနေပိုင်းကြီးမှာကျွန်တော်အိမ်အတိတယောက်ကလာပြီးတော့ဟိုတက္ကသိုလ်ဘက်ကမတော်နဲ့တဲ့ဟိုမှာအပြစ်ခတ်ပြစ်နိုင်တယ်ခတ်နိုင်တယ်ပေါ့နော်။အချိန်နေနေဆိုးတယ်ဆိုပြောတော့ပြောဆိုင်ကြားတယ်ခင်ဗျာ။ကြားတော့ကျွန်တော်လည်းဒီလိုပဲစိတ်မကောင်းစရာနဲ့နေနေ။နောက်နေ့မနေ့အစောကြီးမှာဒိုင်းဆိုအတိုင်းကြီးအကြီးပဲကြားတယ်။အဲ့တော့အဲ့ဒါတက္ကသိုလ်ဟိုအေယူနီယံအဆောင်ဦးတမကအဆောင်ကိုမိုက်မုံနဲ့ခွဲတာ။ဟာကြီးမားတဲ့တော့တုံ့လုံးမှုကြီးဖြစ်တယ်။ဖြစ်ပြီးတော့နောက်ကျွန်တော်တို့သိရတာအဲ့မှာအဲ့အနီးနားမှာရှိတဲ့တချို့ထောက်အုံနေဆိုရင်ခေါင်းမိုးတွေတချို့လေဆိုပေါက်ပက်ထွက်သွားတယ်ပေါ့နော်လမ်းထွက်သွားတာတွေပဲကျွန်တော်တို့တွေ့ရတယ
်။ចောင်းသားအသက်တွေဇတိခံရပြီးចောင်းသားတမကကြီးဖြူခွင်းခံရတဲ့ဒီခင်စတင်ခဲ့တဲ့အကြောင်းရင်းကတော့ရန်ကုန်တက္ကသိုလ်မှာ1962ခုနှစ်စာသင်နှစ်စတင်ချိန်မှာတက္ကသိုလ်ကျောင်းကောင်စီမှာပါဝင်ကြတဲ့ကျောင်းသားအုပ်ဖြစ်တဲ့ Mr. TB Wong နဲ့ဒေါက်တာမောင်ကျော်တို့ကိုကောင်စီကထုတ်ပယ်ခံခဲ့ရတာကစခဲ့တာပါပြီးတော့ကျောင်းဆောင်ဆက်ကော်မတီမှာရှိကြတဲ့တက္ကသကိုစလဲနှစ်ဦးဖြစ်တဲ့ကိုလှရွှေနဲ့ကိုခွန်ဝင်းလိုင်တို့အထုတ်ခံခဲ့ရပါတယ်တခါကျောင်းဆောင်ချင်းနဲ့အတူကောက်ခံပေးနေတဲ့တမကကြီးတချက်ကိုလည်းတက္ကသိုလ်ရုံးကကောက်ခံပေးခြင်းမပြုတော့သလိုကျောင်းဆောင်နဲ့ကျောင်းသားကျောင်းသူအနေနဲ့ပတ်သက်ပြီးစီကံချက်တွေတိုးပြီးထုတ်ပြန်လာပါတယ်။စီကံချက်ပေါင်းက22ချက်လောက်ရှိတယ်လို့ဆိုပါတယ်
။ဒီအဆောင်စီကံတွေဘာတွေကိုဟိုတင်းချက်လာတာပေါ့နော်။9နာရီတော့ဘယ်နှနာရီလဲမသိနောက်ဆုံးထားပြီးမိပိတ်မဲတွေဘာတွေအဲ့နာမျိုးတွေအေးပုံပေါက်လာတာပေါ့နော်။ဒါတွေကတော့ရှင်းရှင်းပြောရင်တော့ကလေးတွေကိုလှုပ်လို့ဖြစ်နေတာပေါ့ရ။နော်။ဒီတက္ကသိုလ်ကျောင်းသားတယောက်ရဲ့တိတ်ခါရှိရဲ့လေ။နော်။အဲ့ဒီတိတ်ခါကိုထိခိုက်တယ်လို့ကျွန်တော်မြင်ရင်းနေ
တကယ်တော့မြန်မာနိုင်ငံမှာ1962ခုနှစ်စစ်တပ်ကအာဏာသိမ်းလိုက်ချိန်ဆရာတွေရဲ့အုပ်ချုပ်မှုအောက်မှာသာရှိတဲ့ရန်ကုန်တက္ကသိုလ်ကကျောင်းသားတွေကိုစစ်တပ်ကပါအုပ်ချုပ်ဖို့ခြေလှမ်းစတင်ခဲ့တာလို့ဆိုပါတယ်1962ခုနှစ်ဇူလိုင်လ6ရက်နေ့မှာတော့မီးပြတ်တဲ့အတွက်မန္တလေးဆောင်ကကျောင်းသားတွေကဇပွဲကလထိုင်တွေစာအုပ်စင်တွေကိုရိုက်ချိုးမီးရှို့ပြီးကျောင်းစီကံ22ချက်ကိုဖျက်သိမ်းရေးမိတို့ဆန္ဒပြပွဲကိုစတင်လိုက်ကြပါတယ်။တစ်ဆက်တည်းဇူလိုင်လ9ရက်နေ့မှာကျူတင်အကြောင်းကြားထားတဲ့အတိုင်းကျောင်းသားတို့အစည်းအဝေးကိုပြုလုပ်ခဲ့ပါတယ်။အဲ့ဒီအစည်းအဝေးမှာကျောင်းသားတွေကဖိနှိပ်ချုပ်ချယ်တဲ့စီကံချက်တွေကိုဖျက်ပစ်ဆိုတဲ့ကြွေးကြော်တမ်းတွေကိုအော်ဟစ်ခဲ့ကြပါတယ်။အဲ့ဒီမှာဖမ်းဆီးမှုတွေစတင်ပါတော့တယ်။ညနေပိုင်း6နာရီခွဲလောက်မှာတော့ဒုတိယဗိုလ်မှူးကြီးစိန်လွင်ကုတ်ခဲ့တဲ့တရင်လေးကတက်တွေကျောင်းဝင်းအတွင်ဝင်ရောက်နေရာယူကြပါပြီညနေ6နာရီကျော်လောက်ကစပြီး7နာရီလောက်အထိပြစ်ခတ်မှုတွေလုပ်ခဲ့တယ်လို့သိရပါတယ
်ကျောင်းသားတွေကိုရာကျောင်းတက်ရရနေတယ်ဘာမရဘူးဓမ္မလက်လိုက်ကြီးကိုအတူစီမံခဲ့တယ်ဂျူနီယာစာဝတ်ကြီးကိုကျူဖဲပြလိုက်တာဒါနောက်မှ
နောက်တနေ့ဇူလိုင်လ10ရက်နေ့မှာတော့မန္တလေးဆောင်ရှိကတမကစတော်ဝူကြီးကိုဒိုင်းနမိုက်နဲ့ဖောက်ခွဲဖျက်ဆီးလိုက်ပါတော့တယ်။အဆောက်အုံထဲမှာကျောင်းသားတွေရှိနေသေးတယ်ဆိုတော့ပြောဆိုမှုတွေလည်းကြားသိရပါတယ်။ဒါပေမဲ့ဘသူမှတော့အတိအကျမသိခဲ့ပါဘူး။ဇူလိုင်လ9ရက်နေ့မှာပြုတ်လို့တဲ့သတင်းစာရှင်းလင်းပွဲမှာတော့ရန်ကုန်စေယုံအုပ်ကြီးဦးအောင်သိန်းကရန်ကုန်စေယုံကြီးမှာဒဏ်ရသူကျောင်းသား86ဦးသေဆုံးသူ18ဦးရှိပြီးမင်္ဂလာတုံစစ်စေယုံမှာတော့တန်ရာရသူ68ဦးရောက်ရှိလာတယ်လို့ပြောပါတယ်
သူတို့ကြင်ညာတာပဲဒီသတင်းတော့တွေကတော့ချိနိုင်မလားသေတဲ့လူဆိုရင်လည်းပဲ ဒီတဲ့ချေုံကြီးမှာကြည့်ရမယ်ဒါမှမဟုတ်လည်းသူတို့မိဘတွေနဲ့တွေ့ရမယ်နော်ဒီမိုကရေစီနိုင်ငံမှာတော့ဝင်လင်းမြင်တာမျိုးရှိရဟိုမှာဘာမှမရှိဘူးမရှိတော့ကျွန်တော်တို့အတိအချိန်တုန်းကကျွန်တော်အဆောင်မှုမေးကြည့်ရပါကျွန်တော်စဒီအဆောင်မှုတွေဘာတွေကဆင်းဆင်းပြောရင်တော့လိုက်တိုက်ကြည့်တာပေါ့နော်ဘာသူတွေတည်လဲဆိုတာဒါသူတို့လည်းမိန်ပေးထားတယ်နဲ့တူတယ်ဘာမှမပြောရဲဘူးဒေါက်တာစေဝင်းပ
အတူကျောင်းသားသမဂ္ဂလည်းပြုကွဲပြတ်သုံးခဲ့ရပါတယ်။အဲ့ဒီပြုကွဲပြတ်သုံးခဲ့ရတဲ့ကျောင်းသားသမဂ္ဂကြီးပြန်လည်းတည်ထောင်နိုင်ဖို့အတွက်ခေတ်ဆက်ဆက်ကကျောင်းသားတွေပြန်လည်းကြိုးပမ်းခဲ့ကြပါတယ်။88ကျောင်းသားခေါင်းဆောင်တူဖြစ်တဲ့ကိုပြုံးချူပြောပြတာကတော့
1988ကာလမှာလေကျောင်းသားသမဂ္ဂတွေပြန်လည်ဖွဲ့စည်းနိုင်အောင်ကြိုးစားခဲ့တယ်၊လှုပ်လှရှားခဲ့တယ်။အဲနောက်ပြီးတဲ့အခါမှာအချင်းအောင်နေတဲ့ကပြန်လည်လွတ်ပြီးတဲ့နောက်မှာလေကျွန်တော်တို့မျိုးဆက်ကျောင်းသားတွေရဲ့သမဂ္ဂဖွဲ့စည်းရေးကိုပူးပေါင်းဆောင်ရွက်ခဲ့ကြတာရှိတယ်
။တကယ်ကကျောင်းသားသမဂ္ဂသမိုင်းဟာမြမသမိုင်းမှာအလွန်အရေးပါတဲ့အခမ်းကဏ္ဍကရှိနေခဲ့တယ်လို့နောက်မျိုးဆက်တဲ့ကျောင်းသားတွေအတွက်လည်းကျောင်းသားသမဂ္ဂဟာအရေးကြီးတယ်လို့ကိုပြုံးချိုကပြောပါတယ်
။အဲဒါကြောင့်မို့ခေတ်ပြောင်းလဲကိုရောက်လာပြီဆိုတဲ့အချိန်မှာဒီသမဂ္ဂပြန်လည်ရှင်သန်ရေးနဲ့မြန်မာသမိုင်းမှာရေးပါခဲ့တဲ့အခမ်းအနားမြင့်တင်ဖို့ကျောင်းသားတွေရဲ့သူတို့ကိုယ်ပိုင်ဉာဏ်ဉာဏ်မျိုးနိုင်မှုပူးပေါင်းဆောင်ရွက်နိုင်မှုအလေးချိန်တွေကိုဒီနေရာကဖန်တီးပေးရမှာဖြစ်တဲ့အတွက်အလွန်ရေးပါတဲ့အခမ်းအနားတစ်ခုကိုပြန်လည်မြင့်တင်နိုင်မှုပေါ်ထုတ်နိုင်မှုဟာအားလုံးမှာပူးပေါင်းဆောင်ရွက်လိုတဲ့ဆန္ဒတွေပြည့်ဝဖို့လိုတယ်ဆိုတာကိုကျွန်တော်တို့ကဖန်ယူထားတယ်
88မျိုးဆက်ကျောင်းသားခေါင်းဆောင်ကိုပြုံးချူပြောပြသွားတာပါခင်ဗျာ